တရုတ်စီးပွားပစ္စည်းကြီးကြပ်ကုကွယ်ရေးအဖွဲ့ကတရုတ်လုံကိုဗစ်ကာကွယ်ဆေးနောက်တစ်မျိုးကိုအများပြည်သူအသုံးပြုဖို့ခွင့်ပြုလိုက်ပြီလို့အဲ့ဒီကာကွယ်ဆေးထုတ်လုပ်တဲ့ Sinovac Biotech ဆေးကုမ္ပဏီကပြောပါရယ်။ဒါကြောင့် Sinovac Biotech ဆေးကုမ္ပဏီထုတ်ကိုဗစ်ကာကွယ်ဆေးကတရုတ်နိုင်ငံမှာအရေးပေါ်အသုံးပြုခွင့်ရရှိတဲ့ဒုတိယမြောက်ကိုဗစ်ကာကွယ်ဆေးဖြစ်လာပါရယ်။ဒီအမျိုးသားဆေးဝါးထုတ်လုပ်ရေးအဖွဲ့ Sinopharm ကထုတ်လုပ်တဲ့ကာကွယ်ဆေးကိုတရုတ်နိုင်ငံတည်းအသုံးစွဲဖို့ပထမဆုံးအတိအပြုခွင့်ပြုပေးထားခဲ့တာဖြစ်ပါရယ်။အဲ့ဒီကာကွယ်ဆေးနှမျိုးစလုံးနဲ့ Sinopharm ကပဲထုတ်လုပ်တဲ့တတိယမြောက်ကာကွယ်ဆေးကိုတရုတ်နိုင်ငံရဲ့ COVID-19 ကာကွယ်ထိုးဆေးအစီအစဉ်တွေမှာအရင်ကတည်းကအသုံးပြုနေတာဖြစ်ပါရယ်။ယောဂကြောင့်အသက်အန္တရာယ်အများဆုံးရှိနိုင်တဲ့တရုတ်နိုင်ငံသားတွေကိုဦးစားပေးထိုးပေးခဲ့တာဖြစ်ပြီးထိုးဆေးပေါင်း30တန်းကျော်ထိုးနှံပေးခဲ့ပြီးဖြစ်ပါတယ်။ Cancino Biologics ကထုတ်လုပ်တဲ့သရုတ်ဓာတ်မြောက်ကာကွယ်ဆေးကိုတော့တရုတ်စစ်မှုထမ်းတွေကိုထိုးနှံပေးခဲ့ပါတယ်။ Sinovac Life Science ကထုတ်လုပ်တဲ့ Corona Vaccine COVID ကာကွယ်ဆေးကို Indonesia, Turkey, Brazil, Chile, Colombia, Uruguay နဲ့လောက်နိုင်ငံတွေကအတည်ပြုအသုံးစွဲခွင့်ပေးထားတယ်လို့ Sinovac ကသတင်းထုတ်ပြန်ထားပါတယ်။